ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံရေးလုပ်ငန်းစဉ်ကြီးကြပ်ဖို့အတွက်နိုင်ငံပူတဲ့လုပ်ငန်းအဖွဲ့ဖွဲ့စည်းဖို့သဘောတူခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောပါတယ်။လွန်ခဲ့တဲ့ဩဂုတ်လကမိုင်းကစလို့ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ရင်းကပဋိပက္ခတွေကြောင်းရိုဟင်ဂျာ၅သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသ မြန်မာဘက်ကကန့်လန့်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟက်ဆန်မာမုဒ်အာလီကဒီကနေ့မှပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပြီးမှဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအခုလိုပြောတာပါ။
မြန်မာရိုဟင်ဂါဆရဏာတိဒေဖီရီနာ
ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လက်ခံဖို့မြန်မာနိုင်ငံဘက်ကအစိုးပြုထားပါတယ်။ဒါလို့ပြန်လည်ပို့ဆောင်တဲ့လုပ်ငန်းစဉ်ကိုစောင့်ကြည့်ကြီးကြပ်ဖို့အတွက်နှစ်ဖက်ကူညီရေးပါဝင်တဲ့လုပ်ငန်းအဖွဲ့ဖွဲ့ဖို့လည်းသဘောတူခဲ့ကြပါတယ်။ဒီဖွဲ့အနေနဲ့အသေးစိတ်ဘလို့စီစဉ်ဆောင်ရွက်သွားမလဲဆိုတာကိုဘင်္ဂလားဒေ့ရှ်ဘက်ကရောမြန်မာဘက်ကပါဖြေရှားသွားမှာပါ
။ဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးရဲကြီးစခန်းတွေကိုဝင်ရောက်စီးနင်းပြီးစစ်တပ်ကနေမင်းရှင်းလင်းမှုတွေလုပ်တာမှာတိမ့်နဲ့ချီတဲ့ဒေတာရင်းကမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြပါတယ်။ကုလသမဂ္ဂကတော့အခုလိုထွက်ပြေးသွားတဲ့ဒုက္ခသည်အရေးအတွက်ဟာ9ရင်းလောက်ရှိတယ်လို့ပြောဆိုထားပေမဲ့မြန်မာဘက်ကတော့ဒီအရေးအတွက်ကိုလက်မခံပါဘူး။စစ်တပ်ကနေမင်းရှင်းလင်းရေးလုပ်ရမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးမြန်မာနိုင်ငံဘက်ကမှမနေလိုတော့ဘဲထွက်ပြေးလာတာလို့ဒုက္ခသည်တွေကပြောဆိုကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြခဲ့ကြတာပါ။ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေကလုံခြုံရေးတာဝန်ယူပြီးလိုအပ်တဲ့အကူအညီတွေပေးသွားမှာဖြစ်တယ်လို့ပြောဆိုပေမဲ့မကြသေးခင်ရပ်ပိုင်းတွေအတင်းမာတဲ့အကြောင်းမျိုးမျိုးကြောင့်ရခိုင်ပြည်နယ်ကမွတ်စလင်တွေဟာနေရဆွန့်ခွာထွက်သွားနေကြကြောင်းသတင်းထုတ်ပြန်ရေးကော်မတီကပြောထားပါတယ်။ဒီဒုက္ခသည်အရင်းနဲ့ပတ်သက်ပြီးနှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေကြားဆွေးနွေးရမှာရလဒ်ကောင်းနေထွက်ပေါ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမမော့အလီကပြောပါတယ်
။စီမန်တိုအိုနိရပတ်တာဆောင်ကြတဲ့ဘိရှေအလစနာဟွေးစေ
နေဇာဂျီယာနဲ့လူညိုရေးပူပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။တကယ့်ကိုအကျိုးရှိရှိဆွေးနွေးနိုင်ခဲ့ပြီးတော့အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့လုံးဝလက်သင့်မခံတဲ့မူဝါဒနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဘက်ကထားလောင်းပြောခဲ့ပါတယ်။နိုင်ငံတော်တမင်ငါရုံးဝင်ကြီးကလည်းအခုဒီမှာရှိနေပြီးတော့မကြခင်သူမြန်မာနိုင်ငံကိုပြန်မှာပါ။ကျွန်တော်တို့နှစ်နိုင်ငံလုံးအနေနဲ့အခုပြဿနာနဲ့ပတ်သက်ပြီးတော့ငြင်းငြင်းချင်းချင်းဖြစ်ရှင်းလို့ပြီးစကတဲ့ကဘင်္ဂလားဒေ့ရှ်ဘက်ကအဲ့လိုပြောထားတဲ့ပေါ်လဲသဘောတူခဲ့ကြပါတယ်။
1990ခုနှစ်လံကာလ1990ခုနှစ်အစောပိုင်းကာလနဲ့လွန်ခဲ့တဲ့နှစ်အောက်တိုဘာလကမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့ကင်းစကန်တွေတိုက်ခတ်ခံရပြီးနောက်ပိုင်းဒေတာရင်းမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလေးရှိပါတယ်။အခုလိုထွက်ပြေးသွားကြသူတွေကိုမြန်မာအစိုးရကပြန်ပြီးတော့လက်သိမ်းခံခဲ့ပေမဲ့အခြေခံကျတဲ့ပြဿနာမျိုးဖြစ်တဲ့ဥပဒေနဲ့အညီစစ်ဆေးပြီးနိုင်ငံသားအဖြစ်လက်ခံတဲ့အပိုင်းမှာအားနည်းချက်တွေရှိတာကြောင့်အခုလိုမျိုးပြဿနာတွေမကြာခဏဖြစ်ပွားနေတာလို့သုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ။
ကိုအောင်တင်ပြသွားတော့ပါရှင်။